ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်လို့အာဆီယံနိုင်ငံတွေထဲကွဲပြားတဲ့တုံ့ပြန်ချက်တွေရှိနေတာဟာအဖွဲ့အပေါ်ယုံကြည်မှုနဲ့တရားဝင်မှုကိုထိခိုက်စေကြောင်းအာဆီယံအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ရုရှားအပေါ်စီးပွားရေးအရာပိတ်ဆို့ရေးယူခဲ့တဲ့စင်ကာပူကလွှဲလို့အာဆီယံနိုင်ငံအများစုရဲ့တုံ့ပြန်ချက်တွေငြိမ်သက်နေတာဘာကြောင့်ပါလဲ။ဘလို့အကျိုးဆက်တွေဖြစ်လာနိုင်မှာမလဲဆိုတာကိုမတ်အင်ချင်းနိုင်ငံစူးစီးတင်ပြထားပါတယ်ရှင်။နားဆင်ပါ
February 24ရက်နေ့ကစတင်ခဲ့တဲ့ Ukraine ပေါ် Russia ကျူးကျော်စစ်ဟာအခုဆိုရင်18ရက်မြောက်ဖြစ်လာပါပြီ။ Ukraine ဘက်ကလည်းအပြင်းထန်ခုခံတိုက်ခိုက်နေသေးပါ။ Russia ကျူးကျော်စစ်နဲ့ပတ်သက်လို့ March 3ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံကကန့်ကွက်တဲ့အထူးအရေးပေါ်ဆုံးဖြတ်ချက်မှာမဲပေးခဲ့ကြတဲ့ ASEAN နိုင်ငံတွေရဲ့ရည်တည်ချက်ကိုကြည့်ရင်ကွဲပြားနေတာတွေ့ကြရပါတယ်။ဆီယာနာတင်ခံထားရတဲ့မြန်မာနိုင်ငံကတော့တုံ့ပြန်မှုနှစ်ပိုင်းတွေ့ရပါတယ်။ Russia ကျူးကျော်စစ်စတင်တဲ့နေ့မှာပဲသူတို့အနေနဲ့ရုရှားကိုထောက်ခံကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။အဲ့ဒါကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကံဆံရေးကြီးကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ခဲ့လို့ပဲမြင်ပါတယ်။အဲ့ဒါနဲ့ချက်နေရတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချီထားတဲ့ကမ္ဘာအင်အားချိန်ဝင်ချညီများရေးမှာအရာကြီးနိုင်ငံတစ်ခုဖြစ်ရက်တီရီရဲ့ရှိကြောင်းကဘာကိုပြသခြင်းလိုပဲမြင်ပါတယ
်။ဒါပေမဲ့လက်ရှိကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တာဝန်ယူထားတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဟာမက်ရှလာ3ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံပေါင်း140ကထောက်ခံခဲ့တဲ့ရုရှားကျူးကျော်စစ်ကိုကန့်ကွက်တဲ့ဆုံးဖြတ်ချက်အစည်းအဝေးကိုပူးတွဲခေါ်ယူခဲ့သူတဦးဖြစ်တယ်လို့မေကွန်းလည်းပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်လို့ရုရှားရဲ့ကျူးကျော်စစ်ကိုကန့်ကွက်ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံတန်မတ်ဥပိုလ်လာတင်ကမြန်မာပြည်သူတွေကိုစားတန်မတ်ကြီးဦးကျော်မိုးထွန်းကရုရှားကိုကန့်ကွက်ခဲ့တာဖြစ်ကြောင်း VOA ကိုခုလိုပြောပါတယ
်။မြန်မာနိုင်ငံကိုတရားဝင်ကိုစားပြုနေတဲ့ကျွန်တော်ရဲ့တန်မတ်ကြီးဦးကျော်မိုးထွန်းကတော့ကုလသမဂ္ဂရဲ့ယူကရိန်းနိုင်ငံအရေးဟိုထွေထွေညီလာခံအထူးspecial section ပေါ့နော် emergency section မှာကျွန်တော်မြန်မာနိုင်ငံရဲ့ကိုစား co sponsor လေးလုပ်ခဲ့ပါတယ်အဲဒီမှာမင်းကွန်လေးပြောခဲ့ပါတယ်ကျွန်တော်အနေနဲ့ကတော့ဒီမြန်မာပြည်သူတွေရဲ့ကိုစားဒီရုရှားနိုင်ငံရဲ့လက်နက်အင်အားကြီးတယ်ဆိုပြီးတော့လွတ်လပ်တဲ့အချုပ်အခြာအာဏာပိုင်တဲ့တိုင်းပြည်တစ်ခုကိုကျူးကျော်စော်ကားမှုကိုလုံးဝလက်မခံပါဘူးကျွန်တော်ပြင်းပြင်းထန်ထန်ကျွန်တော်မြို့သားညီညွတ်ရေးအစိုးရရဲ့သမရကူနိုင်ကပြင်းပြင်းထန်ထန်ရှုံချကန့်ကွက်ခဲ့တယ်လို့ကျွန်တော်အတမတ်ကြီးကူနိုင်ကလည်းကျွန်တော်အလုံးရဲ့ကိုစားကုလသမဂ္ဂ emergency section မှာကျွန်တော်တိုင်းပြည်ရဲ့ကိုစား co sponsor လေးလုပ်ခဲ့ပါတယ်ထောက်လေထောက်ခံဟိုဒီမဲလေးပေးခဲ့ပါတယ်
ကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်ဆုံးဖြတ်ချက်အတွက်အာဆီယံနိုင်ငံတွေထဲမှာ VNN နဲ့ Laos နှစ်နိုင်ငံကမဲမပေးဘဲနေခဲ့ပါတယ်။အခုလို Ukraine အပေါ် Russia ကျူးကျော်စစ်မှာအာဆီယံနိုင်ငံတွေရဲ့တုံ့ပြန်ချက်ကွဲပြားတာဟာအတော်လေးစိတ်ဝင်စားဖို့ကောင်းတယ်လို့ ASEAN တည်ထောင်သူ Debbie Stothart က VOA ကိုအခုလိုပြောပါတယ်
။ Because you know ASEAN traditionally use non-interference and state sovereignty.
ဘာကြောင့်လဲဆိုတော့အာဆီယံဟာအစဉ်လာအဖြစ်အခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ရေးမှုဆိုတဲ့အကြောင်းပြချက်နဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနိုင်ငံရေးဆိုင်ရာအကြက်အတဲတွေကိုတောင်ထိတွေ့ဖြေရှင်းတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့အခုလိုရုရှားကျူးကျော်စစ်မျိုးယူကရိန်းရဲ့အချုပ်အခြာအာဏာကိုချိုးဖောက်တဲ့ပြင်းထန်တဲ့ကိစ္စမျိုးကိုတချို့အာဆီယံနိုင်ငံတွေဖြစ်တဲ့ဗီယက်နမ်ကမ္ဘောဒီးယားအပြင်ထိုင်းနိုင်ငံတောင်ပါပါတယ်။ဘာမှထူးထူးခြားခြားထုတ်ဖော်ပြောဆိုတာမျိုးမလုပ်ကြပါဘူး။ဒါနဲ့ပတ်သက်လို့လူအများထင်မြင်ချက်ပေးနေကြတာကဗီယက်နမ်မြန်မာကမ္ဘောဒီးယားစတဲ့နိုင်ငံတွေဟာသူတို့ကိုယ်သူတို့ပူတင်နဲ့တသားတယ်လို့မြင်ကြပြီးအင်အားကြီးတဲ့ဗလာဒီမာပူတင်လိုမျိုးဖြစ်ဖို့ဆန္ဒရှိနေကြပြီးတော့သူ့လမ်းစဉ်ကိုလည်းသဘောကျနေကြတာပါ။ဒါဟာအလို့အလွန်ကိုအမြင်ကျင်းပါတယ်လို့ပြောသွားပါတယ်။ရုရှားအပေါ်ဆန့်ကျင်ပိတ်ဆို့အရေးယူခဲ့တဲ့တခုတည်းသောအာဆီယံအဖွဲ့ဝင်နိုင်ငံအဖြစ်စင်ကာပူကရပ်တည်ခဲ့တဲ့အပေါ်မှာတော့လူအများအံ့ဩသင်ခဲ့ကြပါတယ်။ရုရှားကျူးကျော်စစ်ကိုအပြင်းထန်ကန့်ကွက်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကစင်ကာပူပါလီမန်အစည်းအဝေးတွင်ပြည်ခဲ့တဲ့သတင်းပတ်တွေမှာပြောကြားခဲ့ပါတယ်။အခုလိုစင်ကာပူဟာရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေကိုလျှင်လျင်းမြန်မြန်ချမှတ်ခဲ့တာဒါကြောင့်ပါလဲ။ Debbie Stothart ကအခုလိုသုံးသပ်ပါတယ်။
Because Singapore sees itself as kind of a Ukraine in Southeast Asia.
Singapore ဟာသူ့ကိုယ်သူအရှေ့တောင်အာရှကယူကရိန်းလို့ရှုမြင်နေတာပါ။ Singapore အစိုးရကသူ့နိုင်ငံသားတွေကိုရိုက်သွင်းထားတာကသူတို့နိုင်ငံဟာမွတ်စလင်နိုင်ငံတွေဝိုင်းရံထားတဲ့ချမ်းသာကျွဲဝါးတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတဲ့အတွက်ကျူးကျော်သူတွေဟာစင်ကာပူကိုသိမ့်ပိုက်ဖို့တက်နိုင်တဲ့လောက်ကြိုးပမ်းနေကြတယ်။ဒါကြောင့်အင်အားအလွန်ကြီးတဲ့ရုရှားကနိုင်ငံသေးတဲ့ယူကရိန်းကိုကျူးကျော်ဝင်ရောက်ရမှစင်ကာပူကမြင်တာကသူ့ရဲ့အိမ်နီးချင်းအာဆီယံနိုင်ငံတွေအနေနဲ့လည်းအလားတူအယူအဆမျိုးမရှိစေလိုတဲ့အတွက်သူတို့တုံ့ပြန်ရမှအလွန်မျက်စံပြင်းထန်တာဖြစ်ပါတယ်လို့ပြောသွားတာပါ။တကယ်လို့အာဆီယံနေနဲ့ဆက်ပြီးတော့မူပေါ်မှာမရက်တည်နိုင်ပဲစီးလုံးမှုမရှိပဲကွဲပြားနေမယ်ဆိုရင်စီးမြင့်အပေါ်အခြေခံတဲ့အဖွဲ့အစည်းဖြစ်အမှန်တကယ်မပြောင်းလဲနိုင်ဘူးဆိုရင်အာဆီယံရဲ့တရားဝင်မှုနဲ့သူ့အပေါ်ယုံကြည်ကိုးစားမှုတွေဆုံးရှုံးသွားမယ်ဆိုတာကျမတို့မြင်နေရပါတယ်လို့ပြောသွားပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ကန့်ကွက်ရှုံချဖို့တတိထားနေရတဲ့အကြောင်းရင်းတွေထဲမှာသူတို့တုံ့ပြန်ချက်တွေရဲ့ရေရှည်တက်ရောက်မှုအတိုင်းအတာကိုစဉ်းစားနေကြတာဖြစ်နိုင်ကြောင်းဒေတာရင်းတန်တမာရေးအကဲခက်တွေကသုံးသပ်ကြပါရဲ့ရှင်။